တရုတ်နိုင်ငံမှာတရားဝင်အတည်ပြုသုံးစွဲခွင့်ပြုလိုက်တဲ့ကိုဗစ်ရောဂါကာဝယ်ဆေးကိုမြန်မာနိုင်ငံကဝယ်ယူဖို့မြန်မာအစိုးရတာဝန်ရှိသူတွေစီစဉ်နေပြီးအစောဆုံးရှင်းနစ်စာမှာရလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးဝယ်ယူဖို့မြန်မာတာဝန်ရှိသူတွေနဲ့တရုတ်နိုင်ငံကဆေးထုတ်လုပ်တဲ့ကုမ္ပဏီတို့ဆွေးနွေးနေပြီးဇန်နဝါရီလစာမှာရလိမ့်မယ်လို့မျှော်လင့်ကြောင်းလဲတရုတ်နိုင်ငံပေကျင်းမြို့တော်မြန်မာတန်ယုံကပြောလိုက်ပါတယ်။တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝယ်ဆေးကိုဝယ်ယူဖို့စီစဉ်နေသလိုအကူအညီအဖြစ်ရဖို့အတွက်လည်းဆောင်ရွက်နေကြောင်းတာမူကြီးဦးဟန်ဝင်းအောင်က VOE ကိုပြောပါတယ်
။သူတို့ကတော့ကုမ္ပဏီတွေကတော့တန်ဒီသူအစိုးရရဲ့ခွင့်ပြုချက်ရရင်တော့သူရောင်းချပေးမယ်အနေထားနော်။ဟိုခုနကထောက်ပံ့ပေးတာလေတပိုင်းပါပဲ။ထောက်ပံ့ပေးတာသူတို့ကနိုင်ငံတော်ကောင်စီအောက်မှာရှိတဲ့ဒီ agency တစ်ခုကနေပြီးတော့သူတို့ကကင်ထားပါတယ်နော်။ဒါလည်းဟိုအရင်ကလည်းဒီတရုတ်ခေါင်းဆောင်တွေကပြောကြားထားတာရှိပါတယ်။ဒီအရှေ့တောင်အာရှနိုင်ငံတွေအင်ဂျင်နီယာနိုင်ငံတွေကိုအစောဆုံးထွက်လာရင်ထောက်ပံ့ပေးဖို့ဆိုတဲ့အခါလဲဒါသူတို့ပြောကြားထားတာရှိတယ်။ဒါလည်းကျွန်တော်ရနိုင်ပါတယ်။ဟိုအကိုအများကြီးလည်းသူတို့ထောက်ပံ့ကြီးမှာထောက်ပံ့ပေးနိုင်မှာပေါ့နော်။ဟိုအဓိကထောက်ပံ့ပေးရင်အစောဆုံးရဖို့အတွက်စပြီးတော့ဝေဝင်ရပြီဆိုလည်းမြန်မာနိုင်ငံအစောဆုံးရဖို့အတွက်ဒါလည်းကျွန်တော်တို့ညီနိုင်ဆောင်ရွက်နေတာရှိပါတယ်ခင်ဗျာ။ဟုတ်ဟုတ်
။ကမ္ဘာတဝန်းကိုဗစ်ကရောဂါကြုံနေရတာအကြောင်းကာဝယ်ဆေးရဖို့ကြိုးစားနေချိန်မှာမြန်မာနိုင်ငံကလည်းကာဝယ်ဆေးရဖို့ COVAX နဲ့ UNICEF တို့လိုနိုင်ငံတကာအဖွဲ့အစည်းတွေအကူအညီနဲ့လူဦးရေတန်း20စာကာဝယ်ဆေးဝယ်ဖို့စီစဉ်နေရပါ။ကာဝယ်ဆေးထုတ်လုပ်မဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံကိုလည်းမကြသေးခင်ကပဲမြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ကြီးသွားရောက်ခဲ့ပြီးအိန္ဒိယနိုင်ငံထုတ်ကိုဗစ်ကာဝယ်ဆေးအလုံးရေ15တန်းဝယ်ယူဖို့အတွက်လည်းလက်မှတ်ထိုးထားပါတယ်။မြန်မာတာဝန်ရှိသူတွေကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ထောက်ခံချက်ရတဲ့ကာဝယ်ဆေးဒါမှမဟုတ်ရင်သက်ဆိုင်ရာနိုင်ငံကအစားအသောက်နဲ့ဆေးဝါးကုသရေးဌာန FDA အသိအမှတ်ပြုကာဝယ်ဆေးဒါမှမဟုတ်ရင်အရေးပေါ်သုံးစွဲခွင့်ရထားတဲ့ဆေးအမျိုးအစားတွေဝယ်ယူဖို့ဆုံးဖြတ်ထားတာပါ။တရုတ်နိုင်ငံထုတ် Sinopharm ကာဝယ်ဆေးရလဲတရားဝင်ခွင့်ပြုချက်ရပြီးဖြစ်တာကြောင့်မြန်မာနိုင်ငံကဝယ်ယူဖို့စီစဉ်နေရလို့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနဝယ်ဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ
်ဒီစမှာ30ရက်မှာပဲဒီ China Sinopharm ကိုတရုတ်ကနေပြီးတော့ဒါအသုံးပြုဖို့အတွက်ထောက်ခံချက်ပေးလိုက်ပြီဆိုပြီးတော့ဒါကျမတို့ရဲ့ဒီ vaccine tracker ပေါ့နော်ကာကွယ်ဆေးနဲ့ပတ်သက်တဲ့ဒီ tracker ကနေပြီးတော့ဒါသိရပါတယ်ဒါဆိုဒီစမှာ30ရက်ဒီမှာအပြုတ်ပေးလိုက်တာ China Sinopharm ရဲ့ UK ကနေပြီးတော့ဒီ Oxford vaccine နဲ့ AstraZeneca ကို emergency use ပေးလိုက်တာတစ်ရက်တည်းဖြစ်ပါတယ်ဒါအခြေအနေကောင်းတစ်ခုကိုအကြံပြုရရှိမယ်လို့ဒါမျှော်လင့်လို့ရပါတယ်။သက်ဆိုင်ရာလူကြီးတွေတာဝန်ရှိပုဂ္ဂိုလ်တွေအနေနဲ့ဒါဆောင်ရွက်နေစေဖြစ်ပါတယ်။အတိအကျသိရတဲ့အခါဆိုလို့ရှိရင်တော့သတင်းထုတ်ပြန်ပေးမှာဖြစ်ပါတယ်
။တရုတ်နိုင်ငံထုတ်ကိုဗစ်ကာဝယ်ဆေးကိုမြန်မာကအရေးအတွက်ဘလောက်ဝယ်မယ်ဆိုတာတော့မသိရသေးပါဘူး။လက်ရှိမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ခွင့်ပြုပြီးကာဝယ်ဆေးမရှိသေးပေမဲ့နိုင်ငံအလိုက်အရေးပေါ်သုံးစွဲခွင့်ရထားတဲ့ဆေးရည်ကိုတချို့နိုင်ငံတွေမှာစတင်ထိုးပေးနေပါပြီ။2021ပထမ3လပတ်ထဲမှာကျမရဲ့ဝန်ထမ်းတွေကိုဦးစားပေးအနေနဲ့ကာဝယ်ဆေးထိုးပေးမယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်၊တရုတ်၊ UK ၊ရုရှား၊အိန္ဒိယဒီနိုင်ငံတွေနဲ့တန်တမန်အရဆက်သွယ်ပြီးကာဝယ်ဆေးရဖို့စီစဉ်သွားမယ်ဆိုပြီးမကြသေးခင်ကလုပ်တဲ့မြန်မာနိုင်ငံကျမရဲ့ဝန်ကြီးဌာနရဲ့ကာဝယ်ဆေးထိုးစီမံချက်အစည်းအဝေးမှာပြောကြားထားပါတယ်။တရုတ်အစိုးရကတရားဝင်သုံးစွဲခွင့်ပြုလိုက်တဲ့ Sinopharm COVID ကာဝယ်ဆေးကိုတော့တရုတ်နိုင်ငံသားတွေအားလုံးကိုအခမဲ့ထိုးပေးမှာဖြစ်ကြောင်းဒီကနေ့ပဲတရုတ်အာဏာပိုင်တွေကကြေညာထားပါတယ်။တရုတ်အစိုးရပိုင်း Sinopharm ဆေးကုမ္ပဏီကတော့သူတို့စမ်းသပ်ထုတ်လုပ်ထားတဲ့ကာဝယ်ဆေးရာ89ရာခိုင်နှုန်းကျော်ထိရောက်မှုရှိကြောင်းလည်းပြောဆိုထားပါတယ်။အနောက်နိုင်ငံတွေထုတ်ထားတဲ့ကာဝယ်ဆေးတွေထဲက Moderna ဆေးကတော့ထိရောက်မှု94ရာခိုင်နှုန်းနဲ့ Pfizer, BioNTech ကထုတ်လုပ်တဲ့ဆေးကတော့95ရာခိုင်နှုန်းထိရောက်မှုရှိရလို့လဲသက်ဆိုင်ရာဆေးကုမ္ပဏီတွေကသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေသတင်းပေးပို့တာပါ။